ဩစတြေးလျနိုင်ငံမှာဒီနေ့ကျင်းပတဲ့ပါလီမန်ရွေးကောက်ပွဲမှာတော့အတိုက်ခံလေးဘာပါတီကအနိုင်ရသွားတယ်လို့ဩစတြေးလျသတင်းတွေကဖော်ပြနေကြပါတယ်။အတိုက်ခံလေးဘာပါတီကလက်ရှိဝန်ကြီးချုပ်စကော့မော်ရစ်ဆန်ရဲ့ Conservative ညွန်ပေါင်းအစိုးရကိုအနိုင်ရသွားတယ်လို့ဩစတြေးလျနိုင်ငံရဲ့ ABC ရုပ်သံသတင်းဌာနကလည်းခန့်မှန်းထားပါတယ်။ဒါကြောင့်အတိုက်ခံလေးဘာပါတီအနေနဲ့ဩစတြေးလျနိုင်ငံရဲ့လာမယ့်အစိုးရဖွဲ့ကိုဖွင့်ဝင်ရမှာဖြစ်ပြီးတော့လေးဘာပါတီခေါင်းဆောင် Anthony Albanese လည်းဩစတြေးလျနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်လာတော့မယ်လို့ဖော်ပြနေကြပါတယ်။ဩစတြေးလျနိုင်ငံရဲ့ပါလီမန်ရွေးကောက်ပွဲတွေကိုဒီနေ့မှကျင်းပခဲ့တာဖြစ်ပြီးတော့အခုဆိုရင်နိုင်ငံတော်ဝန်ကမဲယုံတွေကိုပိတ်ပြီးတော့မဲတွေကိုလည်းစတင်ရည်တွက်နေတာမှလည်းလေဘာပါတီကရှေ့ကဦးဆောင်နေတယ်လို့ဩစတြေးလျဘက်ကသတင်းတွေကဖော်ပြနေပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကကြောက်ယူခဲ့တဲ့လူလူစစ်တမ်းတွေမှလည်းအတိုက်ခံလေဘာပါတီကဆယ်စုနှစ်တခုနီးပါးကြာအုပ်ချုပ်လာခဲ့တဲ့ဝန်ကြီးချုပ်စကော့မော်ရစ်ဆန်ရဲ့ Conservative ညွန်ပေါင်းအစိုးရအဖွဲ့ထက်အနည်းငယ်အသာရရှိထားတာပါ။ဩစတြေးလျနိုင်ငံအောက်လွှတ်တော်မှာပါလီမန်အမတ်နေရာ152နေရာရှိပြီးတော့အဲ့ဒီက124နေရာကတော့နိုင်ငံအရှိတ်ချမ်းက New South Wales, Victoria, Queensland, Tasmania ပြည်နယ်တွေနဲ့ဩစတြေးလျနိုင်ငံမြို့တော်နယ်နိမိတ်ဒေသတွေကဖြစ်ပါတယ်။ဩစတြေးလျနိုင်ငံရဲ့ပါလီမန်ရွေးကောက်ပွဲတွေကို32ကြိမ်ကျင်းပတာဖြစ်ပြီးတော့လက်ရှိဝန်ကြီးချုပ် Scott Morrison ရဲ့ Conservative ညွန်ပေါင်းအစိုးရဟာပြီးခဲ့တဲ့ရွေးကောက်ပွဲ3ကြိမ်ကိုအနိုင်ရပြီးတော့ဩစတြေးလျနိုင်ငံကို6နှစ်ကြာအုပ်ချုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။